မြစ်ကြီးနားမြို့အပါအဝင်နေရာတော်တော်များများမှာ73စီဝယ်ယူရခက်ခဲနေတယ်လို့ဒေသခံတွေက VOE ကိုပြောပါတယ်73စီကအဝင်ပိတ်ထားတဲ့အတွက်စိုက်ကယ်တွေနဲ့တည်လာတဲ့73စီကသာအဓိကထားပြီးတော့ဝယ်ယူနေရတယ်လို့လဲဆိုပါတယ်ကချင်ပြည်နယ်ကဒီ73စီရှားပါနေတဲ့အခြေအနေရန်ကုန်ကပေးပို့လာတာကိုတော့ကိုငိမ့်ချန်းကပြောပြမှာပါရှင
်ချမ်းပြည်နယ်မြောက်ပိုင်းမူဆဲနေဆက်ကိတ်ကနေမိဖို့ကြောင့်တီးနှံတဲ့သားငါးတွေတနိုင်တစ်ပိုင်းတည်ယူခွင့်ကိုတရုတ်နိုင်ငံရွှေလီမြို့ကတာဝန်ရှိသူတွေကတနင်္ဂနွေနေ့ဒီဇင်ဘာ1ရက်ကစပြီးပြန်ခွင့်ပြုလိုက်ပါတယ်စီကောင်စီနဲ့ရွှေလီမြို့ကတာဝန်ရှိသူတွေညှိနှိုင်းပြီးပြန်ခွင့်ပေးလိုက်တယ်ဆိုပေမဲ့တရုတ်ဘက်ကတွင်းလာတဲ့ပစ္စည်းမှန်သမျှကိုမြန်မာဘက်မှပြန်စီစစ်ပြီးတချို့ပစ္စည်းတွေကိုအပြီးသိမ်းဆည်းတာတွေရှိနေတယ်လို့မူဆဲဒေတာကန်တူကအခုလိုပြောပါတယ
်။ပြောပြနေတာပြောတာမနည်းအားထွက်လာတဲ့ဟိုပစ္စည်းတွေစားတောက်ကူတွေကြတော့အကုန်လုံးမြန်မာဘက်ကချထိုင်းလာတာပေါ့။ဒီလိုမျက်နှာလောက်ကြမှာသူကပြန်ပြီးတော့မှဟိုကိုကြည့်ကိုကြည့်ကြမှာယူခိုင်းတာပေါ့ဗျာ။အဲအဲ့လိုတန်းစီနည်းနည်းရိုက်ပြီးတော့မှပြန်လာယူခိုင်းတာ။သူကအဲ့တော့ထားလိုက်တာ။ဒါပေမဲ့မျက်နှာကြတော့ပြန်ပြေးတယ်။စားတောက်ကူကြတော့ကျွန်မမရဘူးပေါ့။အလားကိုပါမယ်။မော်ပီဆက်ပစ္စည်းပါမယ်။အဲအလားပြီးဆိုရင်အထည်လီပါမယ်။မော်အွန်လိုင်းတည်းတည်းအဲ့ဒီတော့ဟိုအပီပန်းဒုံနဲ့ဆက်လိုက်တာပြီးမှဗနေရဲနဲ့တနေလေးကိုပြန်လာခဲ့ဆိုပြီးတော့မှအဲ့တော့ရည်ကြည်ပြင်းနေပြီလေမဟုတ်နဲ့အပြီးတိတ်နေတင်လိုက်တယ်အဲ့လိုမျိုးလို့
တရုတ်မြန်မာနှစ်နိုင်ငံနှစ်ဖက်ထုတ်ပြန်ကြမှာတော့တရက်ကိုကားအစီးရေ50စိုက်ကဲအစီးရေ200ဝင်ထွက်ခွင့်ပေးမယ်လို့យေတာထားပါတယ်ဒီဇင်ဘာလတရက်နေ့ကတရုတ်ဘက်ကဝင်လာတဲ့စိုက်ကဲတွေကနိုဝင်ဘာလ30ရက်မတိုင်ခင်ကတည်းကဝင်ဖို့စောင့်နေတဲ့သူတွေဖြစ်ပါတယ်အခုတရုတ်ဘက်အချမ်းမှာကားနဲ့စိုက်ကဲအစီးရေရာနဲ့ချီတန်းစီနေပြီးမြန်မာဘက်ကိုဝင်ဖို့စောင့်ဆိုင်နေတဲ့အကြောင်းဒေသခံတို့ကပြောပါတယ်သူတို့ထဲမှာအများစုကနိုဝင်ဘာလ30ရက်နေ့ကတည်းကမြန်မာဘက်ကိုဝင်ဖို့မဲနှိုက်ထားသူတွေဖြစ်ပါတယ်တရုတ်ဘက်ကနေမြန်မာဘက်ကိုဝင်ခွင့်ပေးတဲ့ကားစီးရရာနဲ့ချီရှိနေတဲ့အခြေအနေကိုဒေသခံတို့ကအခုလိုပြောပါတယ
်တရုတ်ကလည်းလွတ်ပေးလိုက်တယ်ဆိုတော့သူကတရက်ကိုအခုကကားဆိုအစီး90ပဲလွတ်ပေးတယ်ဒီအဝင်ကိုလည်းတရက်ကိုအစီး90ပဲဝင်ထားတယ်အဲ့လိုမျိုးဖြစ်နေတယ်ဟိုင်ကဲကျတော့လုံးလုံးနဲ့ကျတော့သူကဟိုဘက်မှာအဲ့အမေမထုတ်စီနေတဲ့တောင်းထားတဲ့ဆိုင်ကြီးကညာနေတဲ့ခါကျတော့ဒီရက်ပိုင်းတော့အမေမရှိသေးဘူးအဲ့ဒီအထွက်တွေပဲရှိနေတာပေါ့တရက်ကိုအစီး90ပဲဆိုတန်းထားတဲ့ကားတွေကအစီးရအများကြီးပဲကျွန်တော်တင်တာအစီးရောတစ်ထောင်လောက်ရှိနေတယ်စီး90ဒီတက်မှလည်းတော့အကုန်လုံးရွာလဲနေပြီးတော့ license ကားတွေပဲဆိုတော့ပူဆူရတာပေါ့အဲ့ဒီကားတွေကိုမှပဲဒီကားတွေပြေးဝင်နေတယ်သူက
တရုတ်မြန်မာမူဆယ်မြို့မှာမန်ဝင်းဂိတ်နန်းတော်ဂိတ်စင်ပြူဂိတ်ဆိုပြီး၃ခုရှိပေမဲ့ကုန်စီပို့ဆောင်ရေးမှာအဓိကအသုံးပြုတဲ့မန်ဝင်းဂိတ်ကိုပိတ်ထားတော့ဖြစ်ပါတယ်။လက်ရှိမှာတော့စင်ပြူဂိတ်ကိုကုန်တင်ကားလေးနဲ့စိုက်ကယ်တွေကိုတနိုင်တစ်ပိုင်တည်ဖို့ပြန်ပြီးဖွင့်ပေးတာပါ။နန်းတော်ဂိတ်ကိုတော့လူအဝင်အထွက်အတွက်ပဲဖွင့်ထားပေးပါတယ်။တရုတ်နိုင်ငံကနေ73စီတည်ယူတာတွေကိုစစ်ကောင်စီကတားမြစ်ထားပါတယ်။မူဆယ်မြို့က73စီဆိုင်တွေမှာဓာတ်ဆီ1လီတာကို1000ကျော်ကျပ်ပေးဝယ်နေရတယ်လို့ကချင်ပြည်နယ်မှာလည်းတရုတ်နယ်စပ်ဂိတ်တွေပိတ်ထားလို့ဒီလိုပဲဈေးပေးဝယ်နေရပါတယ်ဒီဇင်ဘာလ2ရက်ကစပြီးမူဆယ်မြို့မှာ license ကားတွေကို73စီစာအုပ်နဲ့စီဝယ်လို့ရအောင်လုပ်ပေးမယ်လို့စစ်ကောင်စီဘက်ကကြေညာထားပေမဲ့လည်းမရသေးတဲ့အကြောင်းဒေသခံတချို့က VOA ကိုပြောပါတယ်ခင်ဗျာ